COVID-19 ကြောင့်အရောင်းဝယ်မရှိတော့ဘဲလေလွင့်ရမယ်စိုက်ပျိုးရေးထွက်ကုန်တွေကိုနိုင်ငံတော်ဖြန့်ဝေနိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်။ကျမသင်္ကီထိုက်ပါ။ပြီးခဲ့တဲ့နှစ်ကကော်ဖီတစ်ထုပ်ကို1000လောက်ရောင်းခဲ့ရတာမို့ဒီနှစ်မှလည်းရှမ်းပြည်တဝန်းကော်ဖီစိုက်သူတွေများခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုပါပဲပြောင်းဘူးကော်ဖီခရမ်းကျင်သည့်ငရုတ်သည့်အပါအဝင်ဟင်းသည့်ဟင်းရွက်စိုက်ပျိုးထုတ်လုပ်သူတွေအဝယ်မရှိတော့တာကြောင့်အခင်းတဲမှပဲမခူးမဆွတ်ပဲဆွန့်ပစ်လိုက်ရတဲ့အခြေအနေကိုရောက်သွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းသည့်ဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကတော့ဒါကိုအခွင့်အလမ်းတစ်ခုအဖြစ်ပြောင်းလဲခဲ့ပါတယ
်။တောင်သူတွေကိုသွားညှိတယ်။အော်ဒီအခင်းတွေဘာလို့မှလဲဒီတိုင်းမပစ်ထားတော့မှလားဆိုတော့သူတို့ဘာမှမလုပ်တော့ပြစ်တော့မယ်ဆိုတော့အဲ့ဒါဆိုရင်ကျွန်တော်တို့ကိုယ့်အကိုခုတ်ယူပြီးတော့မှလှူမယ်ဆိုလို့ရှိရင်ပေးမလားဆိုတော့ပေးမယ်ဆိုတော့ပထမပိုင်းမှာကျွန်တော်တို့ကအဲ့တောင်ကြီးစီကနေပြီးတော့မှအလူခံပြီးခုတ်ပြီးတော့ကားကားကိုကျွန်တော်တို့အလူခံတယ်အလူခံပြီးတော့မှဟိုလှူတယ်ပေါ့နော်ဘာမှတပီလုံးနေသေးဒီအစုံမဲပေါ့လှူတယ
်အသိဉာဏ်အတွင်းရမှုဥကြော်သူပြောပြခဲ့တာပါဒါပေမဲ့အခုနောက်ပိုင်းမှာတော့တချို့ကိုဈေးခွက်ရှာရောင်းပြီးပင်းတရားဘက်ကတောင်သူတွေစီကပြန်ဝယ်နေပါတယ်အခုချိန်ထိတော့ကော်ဖီထုတ်ပေါင်း2သိန်းကျော်လောက်နိုင်ငံတော်ဝန်ကိုဖြန့်ဖြူးနိုင်ခဲ့ပါပြီ။မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်အများစုကတရုတ်ဈေးကွက်ကိုမှီခိုရတာပါ။ဒါပေမဲ့တရုတ်ဈေးကွက်ကဆန်အဝယ်တောင်မသေးကြတော့တဲ့အနေအထားဖြစ်ပါတယ်။မြန်မာနိုင်ငံဆန်စပါအသင်းချုပ်ရဲ့ဗဟိုအလုပ်မှုဆောင်ဒေါက်တာဆွထွန်းကတရုတ်ဘက်ကတရားမဝင်ကုန်သွယ်မှုကိုတင်းကျပ်လာတဲ့အနေအထားလို့ပြောပါတယ
်။ဒီကြုံခဲ့တဲ့တလားကျော်လောက်စပြီးတရုတ်နယ်စပ်မှာပိုပြီးတင်းကျပ်လာတယ်။သူကဒီကိုဗစ်ကိုအခြေခံပြီးတော့မှဟိုတရားဝင်ဓာတ်တွေကိုသူကအဓိကထိန်းသိမ်းတယ်။နောက်လူဝင်လူထွက်ကိုကန့်သတ်တယ်။နောက်ကားတွေသွားတဲ့ခါကျတော့ကားသမားတွေလဲရတဲ့ပုံစံရှိတော့လက်ရှိနေသားမှာနေဆက်ကုန်တွေကြီးကျဆင်းနေတာပေါ့နော်။ဒါတော့ဆန်အပါဝင်ပေါ့။အားလုံးဒီပြဿနာရှိရဲ့
ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်းကာလအတန်ကြာရပ်ဆိုင်နေသလိုတရုတ်ဘက်ကစီကံသတ်မှတ်ချက်တွေကိုမကြာခဏတစ်ဖက်သက်ချမှတ်ပြထမ်းလို့ရှိတာကြောင့်မြန်မာကုန်သည်တွေနစ်နာကြရတယ်လို့လည်းနေဆက်မှာရှိတဲ့ကုန်သည်အသိုင်းအဝိုင်းကပြောပါတယ်။စိုက်ပျိုးရေးအဓိကနိုင်ငံဆိုပေမဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးဈေးကွက်ဆိုင်ရာအချက်လက်တွေမရှိပါဘူး။စိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ဒီနှစ်ဈေးကောင်းရတာကိုနောက်နှစ်မှာလိုက်ပြီးတော့စိုက်ပျိုးကြတဲ့အနေထားပါ။နောက်စိုက်ပျိုးရေးထွက်ကုန်တဲ့အတွက်ဈေးကွက်ကလည်းရေရေရာရာမရှိပါဘူး။တည်တည်ဝလံပတ်မှန်တဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့အတွင်းရမှုဥကျော်သူကတော့
ဒီမှာကုမ္ပဏီတစ်ခုကကြားခံပြီးတော့မှဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်။ဘလောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကလည်းလိုပါလေ။ရှေ့မှာကျွန်တော်တို့ contract family နေမအောင်မြင်ခဲ့တဲ့ဟာဒီဒီတောင်သူကလည်းဈေးကောင်းရရင်အပြင်ကိုထုတ်ရောင်းတယ်။ကုမ္ပဏီကလည်းဈေးနှိမ့်တဲ့အချိန်မှာတစ်ခါလေကြာရင်မဝယ်ပြီးတဲ့ဟာမျိုးတွေရှိတယ်ပေါ့နော်။အဲ့မှာနှုတ်နှစ်ဖက်ယုံကြည်မှုပြောက်ပြီးတော့မှ contract farming စနစ်ကလည်းမပြည့်ပြည့်ဘူး
။တည်တည်ဝလံပတ်မှန်နဲ့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဘက်ကတော့နိုင်ငံတကာဈေးကွက်တွေရှာပွေနေသလို online ပေါ်ကရောင်းချနိုင်မဲ့ဈေးကွက်တစ်ခုကိုလည်းဖော်ဆောင်ဖို့ကြိုးစားနေကြပါတယ်။ချစ်မသင်္ကီထိုက်ပါ